မင်္ဂလာပါဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020အလွန်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင်ပြေနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်လက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရလက်ထက်မှာနောက်ဆုံးလို့ပြောရမယ်27ရာစုပင်လုံးပြည်တော်စုညီညာရေးညီလာခံကိုဩဂုတ်လ27ရက်နေ့ကအောင်အောင်မြင်မြင်ကျင်းပပြီးဆုံးခဲ့ပါပြီ။ညီညာရေးကိုဦးဆောင်သူဖြစ်တဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီညီလာခံကျင်းပနိုင်မှုအလွတ်သဘောတွေ့ဆုံမှုတွေဆွေးနွေးမှုညှိနှိုင်းမှုတွေကျင်းပများစွာလို့နောက်ဆုံးဆုံမတစ်ခုကိုရောက်ရှိဘုံသဘောထားတူညီဆိုတော့မှတရားဝင်အစည်းအဝေးတွေကိုပြန်ပြီးခြေဦးလှည့်ရတာဖြစ်တယ်။ဒါကြောင့်ကြီးမားတဲ့အောင်မြင်မှုရရှိစေတယ်လို့ဆိုပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ကညီလာခံအဖွဲ့မိတ်ခေါ်မှာသူ့အနေနဲ့ငင်းကြရေးလုတာဟာလက်နက်အင်အားကိုပဲယုံကြည်တဲ့နိုင်ငံရေးဓလိဆိုးကိုဖျက်တောက်ပစ်ဖို့အထိရည်ထားတယ်လို့ပြောဆိုခဲ့ပါတယ်။နိုင်ငံရေးကဲခတ်သူတချို့ကတော့ငင်းကြရေးလုပ်ငန်းစဉ်တွေဆင်ဆက်ပြတ်သွားတာမျိုးမဖြစ်ရလျောင်2020နောက်ပိုင်းလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်သဘောတူခဲ့ကြတာကလွဲပြီးတိတ်ပြီးတိုးတက်မှုမရခဲ့ဘူးလို့သုံးသပ်ကြပါတယ်။ဒါတွေမကညီလာခံအဖွဲ့နေမှာတမရကကွေဦးစည်းချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့ပြင်းထန်တဲ့မှတ်ချက်စကားတွေကြောင့်နောက်ပိုင်းအကောင့်ထဲပေါ်ရမယ့်ညီညာရေးလုပ်ငန်းစဉ်အပေါ်စိုးရိမ်သူတွေကလည်းစိုးရိမ်ကြပါတယ်။2020အလွန်ညီညာရေးလုပ်ငန်းစဉ်အလားအလာကိစ္စလေ့လာတင်ပြသွားပါမယ်
။27ရာစုပင်လုံညီလာခံမတိုင်ခင်ကတည်းကညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတမရနဲ့အစိုးရအဖွဲ့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုတာတွေရှိခဲ့ပါတယ်။တမရကကွေဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းရုရှားမီဒီယာတချို့နဲ့တွေ့ဆုံချိန်မှာငင်းကြဲရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအစိုးရဘက်ကအပြစ်တင်တဲ့သဘောပြောဆိုခဲ့တာတွေ့ရပါတယ်။သူကအစိုးရအနေနဲ့ငင်းကြဲရေးလုပ်ငန်းကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်တစ်ဖက်သက်အပြစ်ခတ်ရက်ဆဲတာမျိုးအကြိမ်ကြိမ်လုပ်ပေးခဲ့တဲ့အကြောင်းအဲ့ဒီလိုလုပ်ပေးခဲ့ပေမယ့်အစိုးရဘက်ကတော့အောင်မြင်အောင်အကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ဆိုပါတယ်။သူပြောတာအတိအကျကငင်းငယ်ရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြည်လဲတင့်မြဲရေးနဲ့ငင်းငယ်ရေးဗဟိုဌာန NRPC အနေနဲ့ငင်းငယ်ရေးလုပ်ငန်းစဉ်ကိုအင်တိုက်အားတိုက်ဆောင်ရွက်နိုင်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေရှိနေလို့ငင်းငယ်ရေးလုပ်ငန်းစဉ်လုပ်ရတာနှောင့်နှေးနေတယ်မဖြစ်ရအောင်ဆောင်ရွက်ပေးခဲ့ပါတယ်NRPC အနေနဲ့ဒါကိုအကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ဆိုရမှာဖြစ်ပါတယ်။လိုအပ်လို့ရှိရင်တက်ကညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပေးခဲ့တာကိုလည်းထိထိရောက်ရောက်မသုံးနိုင်ခဲ့ပါဘူး။ဒီအချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတချို့ကအင်အားတိုးချဲ့တာတွေ၊နယ်မြေတိုးချဲ့တာတွေ၊ပြည်သူလူထုအပေါ်မှာဝင်တော့ဝင်ပိုးဖြစ်စေမဲ့လုပ်ရက်တွေလုပ်နေတာကိုစိတ်မကောင်းပွေတွေ့ရတယ်လို့ဝေဖန်ခဲ့ပါတယ်။
ဒီလိုဝေဖန်ပြောဆိုတာနဲ့ပတ်သက်ပြီးသတင်းတော်တချို့ကနိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးစော်ထေးကိုမေးတဲ့အခါသူကလက်မခံပယ်ချပါတယ်။ဦးစော်ထေးကအရင်တတိယကျင်း27ရာစုပင်လုံးညီညာရေးညီလာခံကလေးကတခုတည်းသောတမတော်ကိစ္စပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတစ်ဆွမှုတွေကြုံခဲ့ရကြောင်းနောက်ပိုင်းအစိုးရတမတော်ခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေတွေ့ဆုံကြတဲ့10+10ထိပ်သီးအစည်းအဝေးအပြီးအခြေအနေပိုဆိုးသွားကြောင်းSCA လက်မှတ်ထိုးထားတဲ့ KNU အဖွဲ့ကတရားဝင်ညီညာရေးဆွေးနွေးပွဲတွေမှာပါဝင်တာကနေရပ်ဆိုင်းခဲ့ကြောင်းအလားတူ RCSS SSA ရှမ်းတပ်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်မှုဆိုင်ရာစောင့်ကြည့်တဲ့ GMC အစည်းအဝေးတွေကိုမတက်ဘဲနေခဲ့ကြောင်းအစိုးရညီညာရေးကောင်ထယ်ဖော်သူတွေဟာအဲ့ဒီအခြေအနေတွေကိုခက်ခက်ခဲခဲကြော်လွှားခဲ့ရကြောင်းအလွတ်တဘောဆွေးနွေးပွဲတွေအချိန်ချင်းလုပ်ယုံကြည်မှုပြန်တည်ဆောက်ပြီးနောက်မှတရားဝင်စည်းဝေးပွဲတွေပြန်ကျင်းပနိုင်အောင်ကြိုးစားခဲ့ရကြောင်းဒါကြောင့်ဒီပြဿနာတွေရဲ့အရင်းကဘယ်သူဖြစ်မယ်ဆိုတာမှန်းကြည့်နိုင်ကြောင်းပြောဆိုခဲ့ပါတယ်။သူဆိုလိုတာကတော့ညီညာရေးလုပ်ငန်းစဉ်တွေဟာ10+10ထိပ်သီးဆွေးနွေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောဆိုခဲ့တဲ့ပြည်တော်စုမှခွဲမထွက်ရဆိုတာနဲ့တခုတည်းသောတပ်မတော်ဆိုင်ရာတဘောထားတင်းမာတဲ့မိခွန်းကနေအစပြုပြီးရပ်တန့်သွားခဲ့တာကိုရည်ညွှန်းတာပါ
။ဒီလိုတုံ့ပြန်မှုကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလက်မခံပြန်ပါဘူး။ညီညာရေးနဲ့ပတ်သက်တဲ့လူတွေစုံတဲ့ပွဲမှာသူ့ရဲ့မိခွန်းကနေတဆင့်ခက်ကြမ်းကြမ်းလေးတုံ့ပြန်လိုက်ပါတယ်။သူကနိုင်ငံရေးပါတီတချို့နဲ့လက်နက်ကိုင်အဖွဲ့တချို့ဟာပြည်ရင်းလက်နက်ကိုင်ပဋိပက္ခဟာတက်မတော်ကြောင့်ပဲဖြစ်ရတရား။သမိုင်းကိုလှုပ်ကြံဖန်တီးနေကြကြောင်းတချို့ကလည်းလက်နက်ကိုင်ပဋိပက္ခတွေဟာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဖြစ်နေတာဖြစ်ပြီးအစိုးရနဲ့မဆိုင်အစိုးရကဒိုင်းသပွဲကြားကနေဆောင်ရွက်ပေးရမယ်ဆိုတဲ့အယူအဆနဲ့ပြောဆိုနေကြတဲ့အကြောင်းဒီလိုပြောဆိုတာကိုသူ့အနေနဲ့လက်မခံကြောင်းသူတို့တက်မတော်ဟာနိုင်ငံတော်နဲ့အစိုးရကိုအကာအကွယ်ပေးနေတာသာဖြစ်ကြောင်း တမတော်အပေါ်လှုပ်ကြံဆွဆွဲမှုတွေဟာ1950ကျော်ခုနှစ်တွင်စီကဗမာပြည်ကွန်မြူနစ်ပါတီဘကပကလှုပ်ကြံဖန်တီးဆွဆွဲခဲ့တာနဲ့အတူတူဖြစ်ကြောင်းအဲ့ဒီအချိန်ဘကပတွေကနီးပရိရဲ့အရာပြည်ရင်းငြိမ်းချမ်းရေးဆိုပြီးကြွေးကြော်နေပေမဲ့လက်တွေမှာတော့ပြည်ရင်းစစ်ဖြစ်ရတာဟာအဲ့ဒီအချိန်ကအာနာယဖဆပလအစိုးရကြောင့်ဖြစ်ရတာဆိုပြီးလှုံ့ဆော်ဖန်တီးကြကြောင်းဒါကြောင့်အဲ့လိုလှုပ်ကြံဖန်တီးကြသူတွေကိုသူကစိတ်ကောင်းချိတ်ပြီးခွေးသားရောင်းဖို့မကြိုးစားခြင်းပါနဲ့ဆိုပြီးအစိုးရနဲ့တိုင်းသားလက်နက်ကိုင်တွေကိုတတိပေးပြောဆိုခဲ့ပါတယ်ဒီလိုအခြေအနေဒီလိုသဘောထားတွေကိုကြည့်ရင်2020နောက်ပိုင်းမှာလည်းငြိမ်းချမ်းလုပ်ငန်းစဉ်ပြန်ဆနိုင်သည့်တိုင်လက်တွေ့ကြတဲ့တိုးတက်မှုတွေရလာလိမ့်မယ်လို့မျှော်မှန်းဖို့ခက်ခဲနေပါဦးမယ် NLD အစိုးရလက်ထက်2016ကနေ2020အထိငြိမ်းချမ်းလုပ်ငန်းစဉ်တစ်ခုလုံးကိုပြန်ပြီးခြုံငုံသုံးသပ်ကြည့်ရင်လက်တွေ့ကျထိရောက်တဲ့တိုးတက်မှုရလာတယ်လို့ပြောဖို့အတော်ခက်ပါတယ
် SCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးပွဲတွေကနေတဆင့်နိုင်ငံရေးနည်းရအဖြေရှာတဲ့စီမှာလုပ်ငန်းစဉ်တစ်ခုလုံးပြတ်သွားတဲ့အထိချိုးရွားမသွားခဲ့ပေမဲ့လက်တွေ့ကျတဲ့တိုးတက်မှုလို့ယူဆရမယ့်သဘောတူညီချက်မျိုးသိမတွေ့ရပါဘူးအလားတူတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်အေအေကိုကန့်တောင်းပလောင်တပ်ဖွဲ့တွေနဲ့လည်းအပြစ်ခတ်ရစေးရေးမလုပ်နိုင်ခဲ့ပါဘူးပြစ်ခတ်တိုက်ခိုက်မှုမရှိပေမဲ့ SCA လက်မှတ်မထိုးသေးတဲ့ဝမိုင်လာSSBB SSA ရှမ်းတပ်ဖွဲ့ KIA ကချင်တပ်ဖွဲ့ KND လက်နက်ကိုင်တပ်ဖွဲ့တွေကိုလည်းတရားဝင်ညီညာရေးဆွေးနွေးပွဲတွေထဲရောက်လာအောင်မစည်းရုံးနိုင်ခဲ့ပါဘူး။ဒါကြောင့်ဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်2020အလွန်မှာဒေါ်ဆန်းစုကြည်မျှော်မှန်းထားတဲ့နိုင်ငံရေးတလိဆိုးကိုဖျက်တော့ပစ်ဖို့မဖြစ်နိုင်သေးသလိုညီညာရေးလုပ်ငန်းစဉ်ကလည်းဆက်ပြီးခက်ခဲကြမ်းတမ်းနေဦးမယ်လို့ယူဆရကြောင်းပါ။